လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပတော့မယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့်ကိုယ်စားလှယ်လောင်းနှင့်အနေနဲ့မဲဆွဲစည်းရုံးရေးကိုဒီကနေ့စက်တင်ဘာလ10ရက်နေ့ကစပြီးတော့တရားဝင်လှုပ်ဆောင်ခွင့်ရနေပါပြီ။အင်အားကြီးပါတီတွေဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့ကြံခိုင်ဖွံ့ဖြိုးရေးပါတီတို့ကမန္တလေးမြို့မှာအလပြရင်းတွင်နဲ့ပါတီအောင်နိုင်ရေးလှည ကိုထက်အောင်ကစူးစိတ်တင်ပြချပါရယ်
နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ပါတီစုံထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့ကုစရယ်လောင်းနေဟာပါတီအောင်နိုင်ရေးနဲ့မဲဆယ်စည်းရုံးမှုတွေကိုဒီကနေ့မှာစတင်လှုပ်ဆောင်နေပါပြီ။လက်ရှိအာဏာပါတီဖြစ်တဲ့ကြမ်းခတ်ဖွံ့ဖြိုးရေးပါတီကလည်းမန္တလေးမြို့နယ်အများစုမှာအလပြရှင်တွေနဲ့မဲဆယ်စည်းရုံးမှုတွေကိုလုပ်နေပြီလို့ဒီကြီးတကွယ်မြို့နယ်မဲဆန္ဒနယ်နှစ်ကကုစရယ်လောင်းဦးသိန်းလကဗီဒီယိုကိုပြောပါရယ်
။အမေရိကန်ဆိုင်ရာမဟာအောင်မီဆက်မဲ့တာဒီ၄မြို့နယ်ကတကြီးဖြစ်ပါလေ။နောက်ကျွန်တော်တို့ပြည်ထောင်ကတကြီးဖြစ်ပါတယ်မလေးချိန်မှာနော
်ဟုတ်ကဲ့
အဲနောက်ကအမရပုရတကြီးဖြစ်ပါတယ်ပတိန်ကြီးတကြီးဖြစ်ပါတယ်အဲနောက်ရက်ဒီဆိုရင်တော့တမျိုးနဲ့တကြီးဟိုဆက်မယ်လို့ထင်ပါတယ်ဇန်နဲ့နှစ်ရက်ကိုလေဘာကြောင့်လို့ဆိုတော့ကျွန်တော်တို့ခွင့်ပြုတာတမျိုးနဲ့တကြီးခွင့်ပြုထားပါအစားနယ်မျိုးတွေမှာလည်းဒီပုံစံနဲ့ပဲလုပ်ပါတယ
်ဒါအပြင်အတိုက်ခံပါတီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကလည်းပါတီအောင်နိုင်ရေးလုပ်ငန်းတွေလှုပ်ဆောင်နေပြီဖြစ်တယ်လို့နောက်ချိုမျိုးနယ် NND ကနေပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ဦးထွန်းထွန်းဟင်ကဆိုပါရယ
်မဲဆယ်စည်းရုံးရင်းကိုသူဖွဲ့ချုပ်အနေနဲ့လောင်းဆောင်မလုပ်ဘူးကြောတခြားကျွန်တော်တို့ဒီမျိုးနယ်တွေမှာတော့ကျွန်တော်တို့ကစည်းရုံးကိုစနိုင်ကြတာရှိပါပြီခင်ဗျာ
မဲဆယ်စည်းရုံးကပထမဆုံးနေ့ဖြစ်တာကြောင့်တက်ဆိုင်ရာမဲဆန္ဒနဲ့အသီးသီးမှာဟောပြောဆွေးနွေးပွဲတွေမလုပ်သေးပဲမန္တလေးမြို့တွင်းမှာပဲပါတီအောင်နိုင်ရေးလှပြရင်လှည့်လည်နေတယ်လို့ NLD မန္တလေးတိုင်းအမျိုးသားလွှတ်တော်မဲဆန္ဒနဲ့အမတ်တီကကိုစလဲလောင်းဒေါက်တာဦးတန်းဝင်းကဖွင့်ဟပါတယ
်ဒီနေ့တော့ကျွန်တော်တို့အနေနဲ့တော့ဟိုရက်ွက်တီအနေနဲ့မစင်မနဲ့အောင်နိုင်ရေးကားထွက်တာနဲ့စပါတယ်အောင်နိုင်ရေးကားပေါ့လေ float လေခုတောင်ကျယ်ပြူဆိုပြီးတော့အဲ့ဒါကားဒီနေ့စထွက်ပါပြီအဲ့ဒါဟိုလူပညာရှင်တွေနဲ့အောင်နိုင်ရေးသချင်းတွေနဲ့အကတွေနဲ့ပေါ့နောက်အောင်မြေသာသာမြို့နယ်ကလည်းလို့သူပြင်ဆင်နေပါလေအဲ့ဒါတော့ခုရက်ပိုင်းထွက်နိုင်ပါမယ်
တိုင်းသာစီလုံးညီညွတ်ရေးပါတီကလည်းရန်ကုန်နဲ့နေပြည်တော်တို့မှာမဲဆယ်စည်းရုံးမှုတွေစတင်လှုပ်ဆောင်နေသလိုရေဒီယိုနဲ့ရုပ်မြင်သံကြားကနေလည်းဒီကနေ့ဟောပြောတင်ပြဖို့အတွက်ပြင်ဆင်နေတယ်လို့ပါတီဗဟိုအလုံးမှုဆောင်ဦးဟန်ရွှေကပြောပါတယ
်ရေဒီယိုမှာရောပေါ့လေရုပ်မြင်သံကြားမှာရောဒါကိုလည်းပဲကျွန်တော်တို့ပါတီရဲ့ဟောပြောချက်အဲ့ဒါကိုထုတ်လွှင့်မဲ့အစီအစဉ်ရှိတယ်ဒီအစီအစဉ်လည်းပဲလုပ်နေပါလေခင်ဗျာအဲကြောင့်မလို့ဒီအစီအစဉ်ဟာကျွန်တော်ပါတီရဲ့ဒီရောက်ဘက်မှာအပြည်သူတွေကိုအပြည့်ပြည့်တင်ပြထားတဲ့ကျွန်တော်တို့ပါတီရဲ့ဒီရောက်ဘက်ချင်းရာသရမ်းမှာအချက်လက်တွေကိုဖော်ပြတာဖြစ်တဲ့အတွက်အဲ့ဒီဟာဒီမှာပတ်သက်လို့လည်းပဲပြည်သူတွေအတွက်မှာသိပြီးနားထောင်နိုင်ဖို့အတွက်အဲ့ဒီဒီ agitation ပေါ့လေနှုတ်ဆော်တဲ့ဒီလုပ်ငန်းကြီးဒါတွေလည်းလုပ်ကင်ဆောင်ရနေတဲ့အခြေအနေရှိပါတယ်
ဒီကနေ့ရန်ကုန်မြို့မှာလည်းနိုင်ငံရေးပါတီအများစုကကိုယ်စားလှယ်လောင်းနေပါတီအောင်နိုင်ရေးရုံးခန်းဖွင့်တာတွေနဲ့မဲဆယ်စည်းရုံးမှုတွေပြုလုပ်နေရပါ
လူလူသိအောင်လို့ဒီလိုလို့တော့ကိုယ်စားလှယ်ကတမ်းပလက်အတိုင်းကပြင်းစင်းကပေါ့နော်အဲ့ဒါလေးတွေကိုပဲဖြန့်ဝေတာပဲရှိပါတယ်ဘာမှမပြောသေးပါဘူးစက်တင်ဘာလထဲမှာတော့ဟိုစနစ်တင်းငနေကမော်တော်ကားတွေနဲ့လှုပ်ဆော့စည်းရုံးပြီးတော့မှဂျန်နဲ့ဂျားရဲ့ကိုတော့ဘလော့တစ်ခုစီကိုပေါ့နော်မဲဆယ်စည်းရုံးမှုစီပစဉ်ထားကြပါတယ်
ရန်ကုန်မှာတော့ကျွန်တော်တို့ကဒီဆိုတော့ဒီဆိုတော့ပူဇော်လာဦးကြီးမြင့်သူကမြို့တကောမှာဒီကိစ္စပြီးတော့မျက်စက်ရှင်လို့လုပ်ပါတယ်အပ္ပတိညောပေါ့ဒီကိစ္စပြောတာစကားပြောတာသိနေတာရေလုပ်ပါတယ
်ချက်ခိုင်ဖွံ့ဖြိုးရေးပါတီကကျောက်တရားမြို့နယ်မဲဆန္ဒနယ်အမှတ်နှစ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တော်ညွန့်ညွန့်နဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခမောင်ဆွေတို့ပြောဆိုသွားခဲ့တာပါနိုင်ငံရေးပါတီတွေကကိုယ်စားလှယ်လောင်းနေအပါဝင်တတိပုဂ္ဂလကိုယ်စားလှယ်လောင်းနေအားလုံးမဲဆယ်စည်းရုံးခွင့်ကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ကစပြီးရွေးကောက်ပွဲကျင်းပဖို့ရက်မတိုင်ခင်နိုဝင်ဘာလ6ရက်နေ့အထိရက်ပေါင်း60တက်မှတ်ပေးထားတာပါပြီးခဲ့တဲ့လတည်းရေဘေးဒဏ်ဆူဆူဝဝခံခဲ့ရတဲ့ချင်းပြည်နယ်အပါအဝင်သွားလာရခက်ခဲတဲ့နေရာဒေသတချို့ကနေဝင်ပြိုင်မဲ့ကိုယ်စားလှယ်လောင်းနေကတော့ဒီမဲဆယ်စည်းရုံးခွင့်ကာလကိုနည်းလွန်တယ်လို့ထောက်ပြဝေဖန်နေကြပါတယ်ခင်ဗျာ